COVID-19 ကာကွယ်ရေးထိုးစေးတွေကိုနိုင်ငံတကာနဲ့တန်းတူရရှိလိုတယ်လို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကတောက်ဆလိုက်ပါတယ်။ချမ်းသာတဲ့နိုင်ငံတွေအနေနဲ့ထိုးစေးရေအတွက်တန်းထောင်ချီပြီးလက်ဦးရယူနေတယ်လို့ဖွံ့ဖြိုးတဲ့နိုင်ငံတွေလည်းအလားတူရရှိခွင့်ရှိရမယ်လို့သူကသတိပေးပြောလိုက်တာပါ။စိတ်ချရပြီးဈေးတသာတဲ့ထိုးစေးတွေတာဝန်ညီများရရှိစေရေးအာမခံနိုင်ဖို့အတွက်ချမ်းသာတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေပူးပေါင်းဆောင်ရွက်မှုအဓိကလိုအပ်တယ်လို့လည်းဝန်ကြီးရန်တိုမာဆူဒီကဆိုပါတယ်။တကယ်တော့ COVID-19 ကာကွယ်ရေးထိုးစေးထောက်ဝက်ကြော်ကိုကမ္ဘာလူဦးရေရဲ့73ရာခိုင်နှုန်းသာရှိတဲ့ချမ်းသာတဲ့နိုင်ငံတချို့ကကြိုတင်ဝယ်ယူထားပြီလို့ Oxfam အဖွဲ့ကပြီးခဲ့တဲ့လမှာရေးသားလိုက်ပြီးတဲ့နောက်ဝန်ကြီးမာဆူဒီကအခုလိုပြောလိုက်တာပါဝန်ကြီးမာဆူဒီဟာပြည်ထောင်စုခြေဆိုင် AstraZeneca ဆေးကုမ္ပဏီကြီးနဲ့တွေ့ဆုံပြီးသူ့နိုင်ငံအတွက်ထိုးစေးရှိနိုင်မှုအခိုင်အမာဖြစ်အောင်လှုံ့ဆော်နေပါတယ်လူရေတန်း290နီးပါးရှိတဲ့အင်ဒိုနီးရှားနိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုမြန်မာလာနေတာကိုထိန်းချုပ်နိုင်ဖို့ရုတ်ကန်ကြိုးပမ်းနေရတာလည်းဖြစ်ပါတယ်။တရုတ်ကုမ္ပဏီ Sinovac Biotech ကလုပ်တဲ့ COVID-19 ကာကွယ်ဆေးထိုးစေးစမ်းသပ်မှုတစ်ခုထဲမှာလည်းအင်ဒိုနီးရှားနိုင်ငံကစစ်သက်ခံတွေနဲ့ပါဝင်ဆောင်ရွက်ခဲ့ပါတယ်ခင်ဗျာ။